ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့မူဆယ်မြို့နယ်တွေအတွင်းမှာတမရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီအပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာပါ။တီဘောမြို့နယ်မှာတော့တမရော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကြားတိုက်ပွဲဖြစ်ခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆောင်က VOA ကိုပြောပါတယ်
ဒီဘောမျိုးနဲ့မိုက်တုံခြေကအုပ်စုအဲဲမှာဗျတိုက်ပွဲကနည်းနည်းကျေပြန့်ဗျသူကတရင်လေးရင်နိုင်ရင်တော့တက်လာတယ်ဆိုတော့သူများတယ်အဲ့မှာတနည်းအားဖြင့်တော့မဖြစ်ဘူးပေါ့နော်ဒါမဲ့ဟိုအဲ့ဒီကအုပ်စုအသွင်းနဲ့မိနာဝန်ကျင်မှာဖြစ်တယ်ခင်ဗျမိုက်တုံခြေကအုပ်စု
ဒီတိုက်ပွဲတွေဟာဒီလ9ရက်နေ့ကနေ17ရက်နေ့အထိဖြစ်ပွားပြီးလက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစီရေးတင်းမာတာတွေရှိနေတယ်လို့လည်းပြောပါတယ်
ကိုရည်ကြတော့ညနေပိုင်းခဏတော့ပဲတနားကြီးကြော်ကြာတော့ဖြည်းဖြည်းတော့နည်းနည်းငြိမ်သွားတယ်ကတိကတော့၁၀ရက်နေ့ကျတော့ထပ်ဖြည့်တယ်ခင်ဗျထပ်ဖြည့်တော့တိုက်ပွဲတနေကုန်ဖြစ်တယ်ဒီ၁၇ရက်နေ့ကျတော့လည်းဖြစ်တယ်ခင်ဗျဒီနေ့ကျတော့နည်းနည်းသူတို့နည်းနည်းငြိမ်သွားငြိမ်သွားလို့ဆိုပေမဲ့သူတို့မဆုတ်ဘူးကနည်းနည်းတိုက်ပွဲကိုခွာသွားတော့ဘောနော်သူတို့ကအပြီးမဆုတ်သေးလေသူကခွာပြီးတော့မှငြိမ်ထားဆိုတော့ခမလို့မရသေးတော့တော့စီးရဲအထင်းမှနေလို့ရှိရဲခင်ဗျ
လက်တလုံးမှာမိုင်းပန်နဲ့မိုင်းကင်မြို့နယ်တွေမှာလည်းတိုက်ခိုက်မှု3-4ကြိမ်တော့ဖြစ်ခဲ့တာရှိကြောင်းနဲ့တီဘောမြို့နယ်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးတမရော်ဘက်ကလက်နက်ခဲယံပီးကြောက်တွေကိုသိမ်းဆီးရမိတာရှိသလိုကြာဆုံးသူ3ရောင်းလောက်ရှိကြောင်းနဲ့ RCSS အဖွဲ့ကပြောပါတယ်တီဘောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဆိုင်းခန်းအောင်ကတော့တိုက်ပွဲတွေကြောင့်ဒေသခံ200လောက်နေရာစွန့်ခွာထွက်ပြေးနေရကြောင်းပြောပါတယ်
တော်ဒီဘောမြို့နယ်ထဲကမန္တလေးကျွာအုပ်စုအဲဒီမှာပေါ့နော်မန္တလေးကျွာမှာအဲစစ်ပေးဆောင်တဲ့ချိုးကဒီရောက်လာပါတယ်နေရာဝန်းကျင်နောက်ရှိနေတယ်ပုံเจ้าမှာပဲလာခုတော့မှာအဲရရွာကအလူရှင်နေတယ်နောက်တော့ကပုံเจ้าကနော်ဟိုဆေးဆရာတော်ပေါ့ပြီးပေးတာအဲတက်ကဟိုလက်နဲ့ကြည့်နေဟိုလမ်းတော့ပြစ်တယ်ပေါ့ပြစ်တဲ့ခါကျရင်အဲ့မန္တလေးကျောက်အုပ်စုထက်ကနားဆိုင်ရွာနားမှာတော့ကြားပြော့ပတ်ကွဲတာပေါ့အဲ့ဒါနဲ့အဲ့ရွာကလူတွေကြောက်ပြော့မှာအဲ့မန္တလေးဘုန်းကြီးကျောင်းကိုပြေးလာတော့
အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS နဲ့ဒီဘောမျိုးနယ်မှာစီးရီးတင်းမာနေချိန်မှာပဲအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့စစ်တပ်အကြားမှာမူဆယ်မျိုးနယ်မှာတိုက်ပွဲနှစ်ကြိမ်တည်းမနဲ့ဖြစ်ခဲ့ပြီးအခြေအနေတင်းမာနေတယ်လို့ KIA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ကနဲ့မနေ့ကနေ့ရက်တိုက်ပွဲဖြစ်တဲ့ဆိုတော့ဒီမေဘီနတင်းတက်ပါတယ်ကျွန်တော်တပတ်ဆရာကြီးတက်ပါအဲကေအမဟာချုပ်ပေါ့တမဟာချုပ်လက်အောက်ခတိုင်းတုံးအဲ့ဒီနေမဲ့ဘက်မှာဖြစ်တာဖြစ်ပါတယ်အာဒီမြို့နယ်လည်းပြောမယ်ဆိုလို့ရှိရင်တော့မိုးစေမြို့နယ်ရအရှိဘက်ပေါ့ကြမှာပါဒီနေ့တော့တိုက်ပွဲဖြစ်တဲ့ဒီဒီကဒီနေ့တော့မတက်တော့ခင်ဗျအာဒါမဲ့တမတော်ပြတ်ဆုတ်တာလာတော့မရှိဘူးလို့တော့ဒီဒီချင်းနေရတော့တင်းမာနေတဲ့အနေထားလောက်ပဲဖြစ်ပါတယ်အဲဒီတနက်တာနေရတော့ဒီနေ့တော့ပါပါခင်ဗျာ
ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တော့တမ်ဘရော့ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလ9ရက်နေ့ကတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဒေသဦးစီးအဖွဲ့ဝင်ဟောင်းလိုက်ပါလာတဲ့ရင်တန်းကို MNDAA ခေါ်ကိုကန့်လက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်အရက်သား9ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ကြောင်းနဲ့ရဲတပ်ဖွဲ့ဝင်3ဦးကြာဆုံးပြီး5ဦးဒဏ်ရာရခဲ့ကြောင်းတမရော့ဘက်ကသတင်းထုတ်ပြန်ထားပါတယ်